ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ဇန်နဝါရီလ9ရက်နေ့ပြုလုပ်တဲ့ရွေးကောက်ပွဲမဲရလက်တွေကိုမဲယုံအသီးသီးမှစတင်ရေးတွက်နေပါပြီ။အချို့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာဟာပစ္စမမြောက်ယာရုတက်တန်းယူနိုင်မဲ့အလားအလာရှိနေပါတယ်။အတိုက်ခံပါတီဦးဆောင်တဲ့ရွေးကောက်ပွဲသပိတ်မှောက်မှုဖြစ်ခဲ့ပေမဲ့ရွေးကောက်ပွဲကိုမဖြစ်မနေကျင်းပခဲ့တာပါ။ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့အတိုက်ခံပါတီဖြစ်တဲ့အမျိုးသားရေးပါတီ BNP ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တစိုက်ကတ်ထားပါတယ်။တချိန်ကဆင်းရဲမွဲတမှုတန်းကိုအလူးလဲခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာရှိခ်ဟာစီနာဦးဆောင်တဲ့အစိုးရလက်ထက်မှာစီးပွားရေးတိုးတက်လာခဲ့ပေမဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပါအဝင်တိုက်ခန့်တွေအပေါ်ရရဆက်ဆက်ဖြုတ်ခွင်းခဲ့ကြောင်းဆွဆွဲခံထားရပါတယ်။လက်ရှိရွေးကောက်ပွဲမှာလည်းရှိခ်ဟာစီနာပါတီအနေနဲ့ရှင်ပြိုင်ဘက်ပါတီမရှိသလောက်ဖြစ်ခဲ့တာပါ။ဒါပေမဲ့ပါတီတစ်ခုအဖွဲ့အစည်းတစ်ခုတည်းပဲဆိုတဲ့တစိုက်တက်ခံရမှာကိုရှောင်ရှားဖို့အတွက်မဲဆန္ဒနယ်မြေတချို့မှာရှိခ်ဟာစီနာပါတီရဲ့ကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ခြင်းမပြုခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲအတွက်မဲရည်တွက်မှုတွေကိုစတင်ရေတွက်နေပြီဖြစ်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူကတော့ AFP ကိုပြောဆိုခဲ့ပါတယ်။အစုလိုက်အပြုံလိုက်ဖမ်းဆီးမှုကိုရင်ဆိုင်ခဲ့ရတဲ့အတိုက်ခံ BNP ပါတီကတော့အတုအယောင်ရွေးကောက်ပွဲလို့ဆွဆွဲခဲ့ပြီးရွေးကောက်ပွဲမှာမဲမထဲကြပဲအထွေထွေသပိတ်မှောက်ကြဖို့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုတိုက်တွန်းထားပါတယ်။အသက်86နှစ်အရွယ်ရှိနေတဲ့ရှိခ်ဟာစီနာကတော့နိုင်ငံသားတွေအနေနဲ့မဲဆန္ဒတွေပေးကြဖို့နဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေပေါ်ယုံကြည်ကြောင်းပြသကြဖို့တောင်းဆိုထားပါတယ်ရှင်။